လလစွာပြောဆိုခွင့်နဲ့ငိမ့်ချန်းစွာဆူရဲခွင့်အခွင့်အရေးတွေကိုအသုံးချပြီးငိမ့်ချန်းစွာဆန္ဒပြရုံကလေးနဲ့ထောင်နဲ့တလားစီကြာခံခဲ့ရတဲ့တွတ်ကြလှကြလှှရှားသူ၄ဦးကိုချွင်းချက်မရှိအများဆုံးပြန်လွတ်ပေးဖို့မြန်မာအာဏာပိုင်တွေကိုလူအဖွဲ့ရေးအခွင့်အရေးအသုံးခုကပူးတွဲတောင်းဆိုလိုက်ပါတယ်။ Amnesty International, Human Rights Watch နဲ့ Civil Rights Defenders အဖွဲ့တို့က February 28ရက်နေ့ရက်စွဲနဲ့ညညာချက်ထုတ်ပြန်ပြီးတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။အဲ့ဒီညညာချက်မှာနော်အုံးလှမောင်ဦးဦးငယ်ခေါ်စမ်းလိုက်တဲ့ဆန္ဒမြင့်တို့ကိုခွင့်ပြုချက်မရှိဘဲဆန္ဒပြမှုငိမ့်စုစီဥပဒေပုံမှတ်19/20နဲ့အပြစ်ရှိကြောင်းကြေညာပြီး February 18ရက်နေ့ကမြဝတီမြို့နယ်တရားရုံးကထောင်ဒဏ်တရစီချမှတ်ခဲ့တယ်လို့ပါရှိပါတယ်။အဲ့ဒီဥပဒေအရငိမ့်ချန်းစွာဆန္ဒပြမယ်ဆိုတာကိုတရားဝင်အသိပေးုံသာလိုအပ်ပေမဲ့တကယ်လက်တွေ့မှာတော့အာဏာပိုင်တွေကခွင့်ပြုချက်အနေနဲ့ကျင့်သုံးနေကြောင်းဖော်ပြထားပါတယ်။ဖော်ပြပါလူခွင့်ရေးအဖွဲ့၃ဖွဲ့အနေနဲ့အချင်းကြခံရသူ၄ဦးစလုံးကိုနိုင်ငံရေးအကျဉ်းသားအဖြစ်ယူဆသတ်မှတ်ပြီးသူတို့ကိုမြန်မာအာဏာပိုင်တွေအနေနဲ့ချွင်းချက်ရှိအများဆုံးလှည့်ပေးဖို့တောင်းဆိုကြောင်းလည်းပါရှိပါတယ်။အဲ့ဒီအဖွဲ့၃ဖွဲ့အနေနဲ့လူစုလူဝေးခွင့်နဲ့ငင်းကြားစွာဆန္ဒပြရေးဆိုင်ရာဥပဒေတွေအပါအဝင်မြန်မာနိုင်ငံကပြဋ္ဌာန်းထားတဲ့ဥပဒေအပေါ်စိုးရိမ်မခင်ဖြစ်မိကြောင်းအဲ့ဒီဥပဒေတွေဟာလွတ်လပ်စွာပြောဆိုခွင့်နဲ့ငင်းကြားစွာဆွေးနွေးခွင့်ဆိုင်ရာအခွင့်အရေးတွေနဲ့မကိုက်ညီတာကြောင့်ပြန်လည်သုံးသပ်ပြင်ဆင်ဖို့မြန်မာအာဏာပိုင်တွေကိုတိုက်တွန်းကြောင်းပါရှိပါတယ်ခင်ဗျ။